internet လွတ်လပ်ခွင့်တွေအရင်တည်းစာရင်တော်တော်လေးရှိလာနေတဲ့မြန်မာနိုင်ငံမှာ internet ကိုအသုံးချပြီးတော့အဆိုးပဲရအောင်လို့လှုံ့ဆော်နေတာမျိုးတွေကိုလည်းတွေ့လာနေရပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာပဋိပက္ခတစ်ခုခုဖြစ်ပြီဆိုရင်အခြေအနေကိုပို့ပြီးတော့စိုးစေတဲ့ဖော်ပြမှုတွေအရေးသားတွေကို internet စာမျက်နှာတွေပေါ်မှာသိသိသာသာတွေ့လာရပါတယ်။internet လွတ်လပ်ခွင့်ရှိဖို့အရေးကြီးတဲ့တစ်ချိန်တည်းမှာပဲ internet ကိုအသုံးချပြီးတော့အမုန်းပွားစေတဲ့ရေးသားဖော်ပြမှုတွေကိုဘယ်လိုထိန်းချုပ်နိုင်ပါမလဲဆိုတာကိုအခုအစီအစဉ်မှာတင်ပြပါမယ်။မြန်မာနိုင်ငံမှာလူသုံးများကြတဲ့ blog တွေ Facebook စာမျက်နှာတွေပေါ်မှာလှုံ့ဆော်တဲ့အရေးအသားတွေအမုန်းပွားစေတဲ့ဖော်ပြမှုတွေအပေါ်မှာအများစုကဘယ်လိုတုံ့ပြန်နေကြသလဲဆိုတာကိုအရင်ကြည့်ရအောင်ပါ။ internet လွတ်လပ်ခွင့်နဲ့ဤပညာကွာဟမှုတွေကိုရှော့ချနိုင်ဖို့ကြိုးစားနေတဲ့မီဒိုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်စာရေးဆရာ blogger လည်းဖြစ်တဲ့ကိုနေဖုံးလက်ကသူတွေ့မြင်နေရတဲ့အခြေအနေကိုအခုလိုမျှဝေပါတယ်။
အောင်မြန်မောအမျိုးမျိုးရှိရတာအချို့ကြတော့တော်တော်လေးကိုနားလဲအဲ့လိုအစွန်ရောက်တယ်နောက်ပြီးတော့လှုံ့ဆော်နေတာမျိုးသိရတယ်ချို့ကြတော့လည်းအဲ့အစွန်ရောက်တဲ့သူဆွဲတဲ့ဘက်ကိုပါပါသွားတာပေါ့နော်ပါပြီးတော့သူကပါတစ်ခါထပ်ပြီးတော့အဆင့်ထပ်ဖြန့်တဲ့ပုံစံမျိုးဖြစ်တယ်ပေါ့အဲ့တော့သူကတော့အဲ့လိုနှစ်မျိုးရှိရတာမချို့ရဆိုကြတော့တော့ဆိုရတယ်ဒီ online ပုံကပုံရအပြင်ထုတ်ပြီးတော့ဖြန့်လာရတာပါရှိတယ်လေသင်ချိန်နိုင်တဲ့ဉာဏ်ပညာမျိုးရှိတဲ့သူတွေတောင်မှတစ်ခါကဟိုပေါ့စိတ်ခံစားမှုလွန်ကဲသွားတာမျိုး။နောက်အစွဲတစ်ခုလွန်ကဲသွားတာမျိုးတွေကြောင့်မချက်ခင်ပြတော့တဲ့အနေအထားမျိုးတွေရောက်တာလည်းရှိတာပေါ့။အဲ့တော့တာမန်စဉ်းစားနေရတဲ့နည်းနည်းတွေဆိုတော့ပို့ပြီးလှုံ့ဆော်လွယ်အောင
်။ Facebook လိုမျိုးတယောက်ယောက်ကရေးတင်လိုက်တာကိုသဘောထားမှတ်ချက်တွေရေးနိုင်တဲ့စင်ကဲမျှဝေနိုင်တဲ့လူမှုကွန်ရက်တွေပေါ်မှာဒီလိုမျိုးရေးသားဖော်ပြမှုတွေကိုရည်ရွယ်ချက်နဲ့ရေးတင်နေတဲ့သူတွေရှိတယ်လို့ကိုနေဖုံးလက်ကမြင်ပါတယ်
။တစ်ခုခုဖြစ်ပြီးကြောင်းနေပြီအဲ့လိုမျိုးရည်ရွယ်ချက်ရှိရှိတို့လှုံ့ဆော်တဲ့ကြည့်တာ ਈ ပေါ့နော်ဓာတ်ပုံတွေအဲ့ဒါတွေကိုတင်တယ်တင်ပြီးတော့သူတို့တင်လိုက်တဲ့ဟာတွေက like တွေလည်းအများကြီးရတယ် share လောက်တာတွေကလည်းတင်လိုက်ပြီးတင်ကြရင်မှာ share အဲ့လို50 60 100အဲ့လောက်ထိအဲ့လိုမျိုးခဏလေးတိုင်းမှာတက်တက်သွားတယ်ပေါ့နော်အဲ့လိုမျိုးတွေတွေ့ရတဲ့ခါကျတော့ဒီဟာကိုအောက်စုဖွဲ့ပြီးတော့ရေတက်ရှိရောက်နေရဆိုတော့အဲ့လိုမျိုးတွေဖြစ်လာတာပေါ့နော်အဲ့လိုမျိုးကြီးစတာပေါ့ကျွန်တော်တို့
ဆိုအဲ့လိုဟာမျိုးတွေကိုမပြတ်နှက်အောင်ရောဘယ်လိုမျိုးကာကွယ်လို့ရနိုင်မယ်လို့ထင်ပါလဲ
ကျွန်တော်တို့တန်းနဲ့တုံးနေတဲ့သူတွေကပဲအချင်းချင်းပြန်ပြီးကာကွယ်ရမယ်ထင်တာပဲဒါကြောင့်ကျွန်တော်ဒီလိုတော့အစိုးရကလည်းဘာမှဒီဟာတွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုလုပ်လဲမလုပ်ဘူးလို့လုံးနိုင်တဲ့ရေရှင်လည်းကျွန်တော်ဒီလိုမရှိသေးဘူးပြမရှိသေးတဲ့အခါကျတော့ဒီကျွန်တော်တို့ဒီ online တုံးနေတဲ့သူတွေအချင်းချင်းတော့ပဲအဲ့လိုမျိုးဒီလူတွေကိုပယ်ပစ်တာမျိုးပေါ့ဗျာဒီလား site တွေကနေပြီးတော့တင်ထားတဲ့ပုံတွေကို share တာတော့ကျွန်တော်လာ share လို့ဆိုရင်အဲ့ share လို့ပါကျွန်တော် unfriend လုပ်ပြတယ်ဗျာအဲ့တော့အဲ့ site တွေကိုလည်းကျွန်တော်ဟို report လုပ်တယ်ဗျာဒီလားဒီ Facebook ကိုအဲ့လိုမျိုးပေါ့နော်အဲ့တော့ကျွန်တော်တို့ဒီ online တောင်းနေတဲ့လူအဖွဲ့အစည်းကကိုပဲဒီလူတွေတဖြည်းဖြည်းနဲ့ရေးဖယ်ပေးတဲ့ပုံစံမျိုးလောက်အဲ့လိုတော့လုပ်လို့ရတယ်ဗျာ
တစ်ဖက်မှာလည်းဒီ internet လွတ်လပ်မှုကနည်းနည်းလေးရှိလာပြီအဲ့လိုတစ်ချိန်တည်းမှာပဲဒီ internet ကိုအသုံးချပြီးတော့မှဆော့ဆော့ပြောတဲ့ရည်ရွယ်ချက်ရှိရှိနဲ့လုပ်တာမျိုးတွေကလည်းတစ်ဖက်မှာပေါ်လာရဲဆိုတော့အဲ့ဒါမျိုးတွေကိုပြန်ပြီးတော့ထိန်းချောင်းဖို့အတွက်ကောဒီ internet လွတ်လပ်ခွင့်ကိုလည်းမထိခိုက်ဖဲနဲ့ထိန်းချောင်းဖို့အတွက်ကရောတခြားနည်းလမ်းအနေနဲ့ဘာတွေလုပ်တဲ့နယ်လို့ထင်လဲ
ကျွန်တော်တော့နှစ်မျိုးစဉ်းစားမှာပေါ့နော်လူဖွဲ့ပြီးရယ်လူဖွဲ့ပြီးပြန်ပြီးထိန်းချောင်းတဲ့စနစ်မျိုးပေါ့နော်အဲ့လိုဟာမျိုးကောင်းကောင်းပေါ်လာဖို့လည်းကျွန်တော်တို့ကကြိုးစားမှာဆိုတော့တစ်ဖက်ကလည်းဆိုရပေါ်လို့ရှိရတော့ဒီချိုးလေးဆိုင်ကြတော့မဖြစ်မနေဥပဒေလိုလိုရတယ်လေဆိုရအနေနဲ့ဥပဒေထုတ်တဲ့နေရာမှာလဲဒီလိုဥပဒေထုတ်တာ free and exceptional ကိုလည်းလက်စွာထုတ်ဖို့ပြောဖို့ဝင်မှာမထီပါဘူးနော်နောက်တစ်ဖက်ကလည်းပါလဲဆိုပြည်သူလူထုကိုအကာအကွယ်ပေးနိုင်တဲ့အနေအထားမျိုးတွေလည်းရှိအောင်လုပ်အောင်ပါပေါ့နော်အဲ့ဒီခုကြားတဲ့ကိုရောက်တဲ့ဥပဒေမျိုးကိုပေါ်လာအောင်ဆိုတော့ဆိုရကလည်းရှင်းနိုင်ဆိုရနဲ့ပူးပေါင်းဆောင်ရွက်တော်မှာလုပ်တင်တာပါဒီသမားတွေက
လက်ရှိမြန်မာနိုင်ငံမှာonline ဆက်သွယ်ရေးနဲ့ဆိုင်တဲ့ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုတာရှိပါတယ်။အဲ့ဒီဥပဒေကြောင့်ပဲ blogger ကိုနေဖုံးလက်ကိုယ်တိုင်လည်း2023နှစ်ကြာခဲ့ပြီးတော့၄နှစ်အကြာမှာပြန်လွတ်လာခဲ့တာဖြစ်ပါတယ်။အများအကျိုးကိုထိခိုက်စေတဲ့လှုံ့ဆော်မှုတွေကိုသက်ဆိုင်ရာကအရေးယူခြင်းရည်ယူနိုင်ပါတယ်လို့ကိုနေဖုံးလက်ကထောက်ပြပါတယ်
။အမှန်တရားဆိုတော့ဒီ electronic transmission အနေနဲ့အရေးယူလို့ရတယ်ကကျွန်တော်တို့ဘာမှမဟုတ်ဘဲနဲ့ဒါကြီးနဲ့ရေးယူခံရတာနော်။အော်ဒီအခုလက်ရှိ online မှာဒီလှုံ့ဆော်မှုတွေလုပ်နေတဲ့ဒီစီးဆိုတေးကြရမဖြစ်မနေအရေးကိုကြည့်လို့ရတယ်ဟိုအွန်လိုင်းမှာကတချို့ဟာဆိုရော assignment လို့ခေါ်လို့ဆောင်မှုဆိုတာရှိတယ်နောက်တစ်ခါ defamation လို့ခေါ်တဲ့ဒီအတရေချမှုဆိုတာမျိုးရှိတယ်နောက်ပြီးတော့ mobile နဲ့ချိုးပေါက်တဲ့ဟာမျိုးအဲ့လိုမျိုးပြဿနာတွေအကုန်လုံး online မှာတွေ့နေတာတွေ့နေရတဲ့ဟာတွေအကုန်လုံးတကယ်ပြောမယ်ဆိုတော့တချို့ဟာတွေကဒီ electronic transmission အရေးယူမယ်ဆိုရေးယူလို့ရတယ်ဗျ
အဲ့တော့အခုလက်ရှိအခြေအနေမှာတော့ဒီလိုမျိုးလှုံ့ဆော်တဲ့အရေးသားတွေအမုန်းပွားစေတဲ့ဒီဖော်ပြချက်တွေကိုထိန်းချုပ်ဖို့ကလက်ရှိမှာအခက်အခဲရှိနေတယ်လို့မြင်ပါလားရှင့
်ဟုတ်တယ်အခက်အခဲကတော့ဟိုပေါ့အစိုးရကတော့အားကိုးလို့မရဘူးလို့ကျွန်တော်မြင်တယ်ဒါပေမဲ့အစိုးရနေလုံးတဲ့နိုင်ရည်လည်းရှိရရှိရတာတချို့ site တွေဆိုရင်ဟာဒါအစိုးရ နေပြီးတော့တင်ထားတဲ့ရောင်တွေထင်အောင်ထင်မှလောက်တာရှိတယ်နော်ဆိုကြတော့တမရကုတဲ့ဆိုင်ပေါ်ထိပ်စီးမှတင်ထားတာမျိုးပေါ့နော်နောက်ပြီးနိုင်ငံတော်အလံကိုတင်ထားတာမျိုးနောက်နေပြီးတော့အရေးကြီးတွေပေါ်တင်ထားတာဒါမျိုးတွေဆိုရင်ဒီသူတို့ကိုယ်နိုင်ကအစိုးရပဲဆိုလိုပါလို့ဒီလိုမျိုးထင်အောင်ထင်မှဖြစ်စရာတွေရောက်နေတာတွေ့ရတယ်အဲ့ခါကျတော့ဒါမျိုးတွေကသူတို့အနေနဲ့ပတ်သက်တဲ့အကြောင်းဒီ site တွေကဒီဆောင်ဆောင်မှုတွေလုပ်နေပါတယ်ဆိုတဲ့အကြောင်းအစိုးရအနေနဲ့တရားဝင်အဲ့လိုမျိုးထုတ်ပေါ်ကြော်ညင်တာမျိုးတွေပါတယ်တော့အတူနည်းနဲ့လုပ်ချက်နဲ့ဆိုရင်လုပ်လို့ရတယ်ကအရေးကြီးခြင်းလူချင်းကတော့ကဘာဆက်ပြီးနဲ့ဆိုင်တယ်လေကိုကအရေးကြီးနိုင်လို့တော့မြို့ပြညာကြီးကအားကြီးလို့ပါအဲ့တော့အရေးမကြီးနိုင်သေးတဲ့အချိန်မှာတော့အစိုးရအနေနဲ့ကျွန်တော်ကပြောလို့ဟာမျိုးလုပ်လို့ရတယ်က
ပြောင်းလဲနေတာတွေအခြေမခံသေးတဲ့နိုင်ငံတစ်ခုမှာအင်တာနက်ရဲ့အသုံးဝင်မှုနောက်ဆက်တွဲအကျိုးသက်ရောက်မှုတွေအပေါ်မှာအင်တာနက်သုံးတဲ့သူတွေကအလေးထားသင့်တယ်လို့အင်တာနက်လွတ်လပ်ခွင့်နဲ့နည်းပညာကွာဟမှုတွေကိုရှင်းချနိုင်ဖို့ကြိုးစားနေတဲ့မီဒိုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစာရေးဆရာဘလော့ဂါကိုနေဖုံးလက်ကအကြံပြုပါတယ်ရှင်။